Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့ညနေခင်း6နာရီခွဲနေ9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ16925ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပါရှင်ကျမလန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ကန့်သက်တားမြစ်ချက်ထဲမှာနိုင်ငံသုံးနိုင်ငံကိုသမ္မတထရန့်ကထပ်တိုးလိုက်ပါတယ်။ဂျာမနီရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်မာကယ်ထပ်ပြီးတော့နိုင်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်မျိုးနယ်တွင်းမှာတော့အစုလိုက်အပြုံလိုက်မြို့နှံထားခံရသူ28ဦးရဲ့ရုံးလောင်းတွေကိုတွေ့ရှိတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင်။
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာဘင်္ဂလားဒေ့ရှ်နဲ့ဆက်ကဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ကြည့်ရှုတဲ့တွင်မှာကြားဖို့ရှိတာကတော
့ I spoke to many of the refugees that have just arrived and I must say that on the one hand I was struck by
မဟာမင်းကြီးဖိလစ်ပိုဂရန်ဒီပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါဒါအပြင်အမေရိကန်နိုင်ငံတော်တချင်တီဆိုချင်းအတွင်တူထောက်တာသမမဟုတ်တခြားကန့်ကွက်တဲ့အပြုမူတွေဟာဆင့်သောသလားဆိုတာကိုအမေရိကန်နေကြမတူတဲ့သဘောထားတွေရှိနေတဲ့တည်းရာသီဥတုပြောင်းလဲမှုအပူတန်နဲ့ရေခမ်းခြောက်မှုကိုအန်တူနိုင်တဲ့သီနာမျိုးတွေကိုသိပ္ပံပညာရှင်တွေဆန္ဒထုတ်လုပ်နေပြီဆိုတဲ့တည်းနဲ့ကမ္ဘာရုပ်ရှင်မျိုးရောလို့တင်စားခေါ်ပေါ်ကြတဲ့ဟောလိဝုဒ်မှာကမ္ဘာလက်ခီသွားသူတွေကြာဆင်းလာတဲ့အကြောင်းရင်းတွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်ကိုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးကသတင်းတွေကိုမှတ်တင်ထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်နိုင်ငံ၈ခုတို့ကခီးသွွားတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်အပေါ်ကန့်သက်ချက်တွေပြဋ္ဌာန်းလိုက်တဲ့ခီးသွွားလာခွင့်တားမြစ်မှုပြင်ဆင်ချက်ကိုမနစ်တနင်္ဂနွေနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်ဒီကန့်သက်ချက်တွေကအောက်တိုဘာလ၁၈ရက်နေ့ကစတင်တက်ရောက်မှာဖြစ်ပြီးချက်အီရန်လီဗျာမြောက်ကိုရီးယားဆီးရီးယားဗင်နီဇွဲလားနဲ့ရီမင်နိုင်ငံတို့ကပြည်သူတွေအပေါ်မှာတက်ရောက်မှုရှိမှာပါအကြမ်းဖက်ဝါရဆန်ရနဲ့တခြားကိစ္စရပ်တွေမှာအမေရိကန်နဲ့တရင်အချက်လက်မျှဝေဖို့နိုင်ငံသုံးနိုင်ငံတို့ကငင်းဆန်ခဲ့တာလို့လဲအမေရိကန်ဆိုရာတာဝန်ရှိသူတွေကပြောပါတယ်မွတ်စလင်အများစုနေထိုင်ရာနိုင်ငံ၆ခုကလူတွေကိုပြည်ဝင်ခွင့်ယာယီကန့်သတ်မိန်ကရပ်ပေါင်း90ပြည့်ပြီးတက်တန်းကုန်သွားပြီးတဲ့နောက်မနစ်တနင်္ဂနွေနေ့နှောင်းပိုင်းမှာအခုကြေညာချက်တွေထွက်လာတာပါအမေရိကန်သမ္မတအနေနဲ့နိုင်ငံနဲ့ပြည်သူတွေရဲ့လုံခြုံရေးနဲ့အကျိုးစီးပွားတွေကိုကာကွယ်ရမှာဖြစ်တဲ့အကြောင်းသမ္မတထရန့်ကကြေညာချက်တင်မှာပြောဆိုထားပါတယ်။အသေးချာစီစဉ်ပြီးပြင်ထန်တဲ့ဒီတားမြစ်ချက်တွေဟာဆိုရင်လုံခြုံရေးမြင့်တင်နိုင်ဖို့အမေရိကန်နဲ့အတူလက်တွဲဆောင်ရွက်ကြစေရေးနိုင်ငံခြားအစိုးရတွေကိုသတင်းစကားပေးလိုက်တာဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်ခီးသွွားလာခွင့်တားမြစ်ချက်တစ်ထဲမှာဆူဒန်ကိုတားမြစ်နိုင်ငံစီးရင်ကပယ်ဖျက်ပေးလိုက်ပြီးချက်ဗင်နီဇွဲလားနဲ့မြောက်ကိုရီးယားနိုင်ငံတို့ကိုထပ်ပေါင်းလိုက်တာဖြစ်ပါတယ်။အစောပိုင်းညွှန်ကြားချက်မှာတုန်းကတော့အီရန်၊လီဗျာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယေမန်နိုင်ငံတို့ကလူတွေအမေရိကန်ပြည်ထောင်စုအတွင်းနေထိုင်သူတွေနဲ့ဆွေမျိုးတော်ဆက်ကြောင်းခိုင်မာတဲ့အထောက်အထားရှိသူတွေကအပကျန်တဲ့လူတွေအလုံးကိုပြည်ဝင်ခွင့်တားမြစ်ခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံမှာအမျိုးသားဘောလုံးအားကစားအဖွဲ့ချုပ်ကယာနဲ့ချီတဲ့ကစားသမားတွေ၊နီးပြဆရာတွေနဲ့အသင်းပိုင်တွေအနေနဲ့သမ္မတဒေါ်နယ်ထရန့်ပြောခဲ့တာကိုဆန့်ကျင်ပြီးဘောလုံးပွဲအစနိုင်ငံတော်တချင်းဆိုစင်မှာထူးခြားဆန္ဒပြခဲ့ကြပါတယ်။ NFL လို့သူကခေါ်တဲ့ဒီဘောလုံးအဖွဲ့ချုပ်အနေနဲ့မနေ့တနင်္ဂနွေနေ့ဘောလုံးပွဲအစနိုင်ငံတော်တချင်းဆိုရမှာပုံမှန်လုပ်နေကြမတည့်ရအယူသည်ပြတာမဟုတ်တော့ပဲလူထောက်လက်ချင်းချိန်ပြီးလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုတွေကိုဆက်ဆန္ဒဆန့်ကျင်ပြခဲ့တာဖြစ်ပါတယ်။ဒီအားသာသမားအနေနဲ့မနစ်ကကလေးကဆက်လုပ်လာခဲ့တဲ့အခုလိုဒုထောက်ဆန္ဒပြတဲ့ရည်ရွယ်ချက်ကအမေရိကန်နိုင်ငံအတွင်းအာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေကိုရဲတွေကရဲရဲဆက်ဆက်လုပ်တာပါဝင်လူနည်းစုတွေအပေါ်မတရားခွဲခြားဆက်ဆံနေတာတွေကိုလူများသိလာအောင်လုပ်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့မှာပဲသမ္မတထရန့်ကလူထုဟောပြောပွဲတစ်ခုအတွင်းအခုလိုဆန္ဒပြသူတွေကိုဘောလုံးအဖွဲ့ချုပ်အသင်းကနေထုတ်ပြဖို့ပြောခဲ့ပြီးသူပြောခဲ့တာကိုအာခံတဲ့အနေနဲ့အရင်ပတ်တီအားကစားသမားအနေငယ်ပဲဒီတော့ဆန္ဒပြရကနေအခုတော့ယာရီနဲ့ချီဆန္ဒပြတဲ့အထိဖြစ်လာတာပါ NFL ဘောလုံးဖွဲ့ချုပ်ကသမ္မတထရန့်အနေနဲ့အခုလိုပြောခဲ့တာကသွေးကွဲစေတဲ့စကားမျိုးဖြစ်တယ်ဒီဒီတော့ဆန္ဒပြမှုဆက်လုပ်လာသူအများစုဟာလူမဲအားကစားသမားတွေဖြစ်ပြီးသမ္မတအနေနဲ့သူတို့ရဲ့ယုံကြည်ချက်အပေါ်လေးစားမှုပြဖို့ပြက်ကွက်ခဲ့တယ်လို့ဝေဖန်လိုက်ပါတယ် Seattle Seahawks ဘောလုံးအသင်းနောက်တန်းအစွန်ကစားသူ Richard Sherman ကလည်းလွတ်လပ်မှုနဲ့တရားမျှတမှုတွေပြောင်းနေတယ်ဒီအတွက်အခုလိုဒုထောက်ဆန္ဒပြလာတာ အနည်းဆုံးတစ်နှစ်ကျော်လောက်တစ်နှစ်လောက်ရှိလာပြီဖြစ်ပေမဲ့သူတို့ရဲ့အတန်တွေကိုအားနည်းသွားအောင်လှုပ်ခံခဲ့ရတယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
။ဂျာမနီထွေထွေရွေးကောက်ပွဲမှာတော့လက်ရှိဝင်ကြီးချုပ်အင်္ဂလာမာကဲက၄ချိန်မြောက်တက်တန့်အတွက်ထပ်ပြီးတော့အနိုင်ရပါတယ်။နောက်ခဲ့တဲ့၃လမှာမဲဆွယ်စည်းရုံးပွဲကြီးစကလေးကဒီလိုရလာထွက်လာမယ်ဆိုတာကိုတော့ခမန်းထားခဲ့ကြပြီးသားပါ။ဒါပေမဲ့လည်းဝင်ကြီးချုပ်မာကဲရဲ့အာနာယခရစ်စတန်ဒီမိုကရက်ပါတီကခမန်းထားတာချက်မဲရည်တွေရော့သွားပြီးလက်ဟာစွန်ပါတီကတော့ခမန်းထားတာချက်မဲပူရခဲ့ပါတယ်။ဝင်ကြီးချုပ်မာကဲရဲ့အနာရခရစ်စတန်ဒီမိုကရက်တစ်ယူနီယံနောက်မိဖက်ပါတီခရစ်စတန်ဆိုရှယ်ယူနီယံပါတီတို့ကတရားဝင်မဲရလက်ရဲ့33ရာခိုင်နှုန်းကိုရရှိခဲ့တာပါ။ဒါကြောင့်လဲအင်္ဂလာမာကဲဟာဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းတက်တန်း၄ချိန်ဆက်တက်ရွေးကောက်ခံရတဲ့ဝင်ကြီးချုပ်၃ဦးထဲမှာတဦးအပါအဝင်ဖြစ်လာစေခဲ့ပါတယ်။အနာယ CDU နဲ့မိဖက် CSU တို့ကမဲရလက်ရဲ့36ရာခိုင်နှုန်းကနေ39ရာခိုင်နှုန်းကြားအနိုင်ရမယ်လို့ခန့်မှန်းခဲ့ကြတာပါ။CDU ပါတီရတဲ့မဲရည်အတွက်ကနှဲသွားပြီးဂျာမနီနိုင်ငံရဲ့အငင်းပွားပွဲလက်ရာစွန်းလူအများကြိုက် Alternative for Germany လို့ခေါ်တဲ့ AFD ပါတီကခံမှန်းထတာတဲ့မဲပူရပါတယ်။ဂျာမန်ပြည်သူတွေပြည်စုံပျော်ရွှင်တဲ့နိုင်ငံဖြစ်ရေးကြိုးပမ်းခဲ့တယ်လို့ဝန်ကြီးချုပ်မာကဲကဌာနချုပ်မှာပြောပါတယ်။ဒါပေမဲ့ AFD ရဲ့စင်ခေါ်ချက်တွေရှိလာတယ်ဆိုတာကိုအသိအမှတ်ပြုပြောပြီး AFD ကိုထောက်ခံကြတဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုပြန်ရဖို့အတွက်သူတို့ရဲ့စိုးရိမ်ချက်တွေကိုလေ့လာဆောင်ရွက်သွားမယ်လို့ပြောဆိုလိုက်ပါတယ်ရှင်
။ Iraq နိုင်ငံအတွင်းကတန်းနဲ့ချီတဲ့ကတ်လူနယ်စုတွေအနေနဲ့လွတ်လပ်ရေးယူသင့်မယူသင့်လူထုဆန္ဒခံပွဲတွေဒီနေ့မဲပေးနေခဲ့ကြပါတယ်။ Iraq နဲ့ Iraq အင်းနီချင်းတွေနောက် American နိုင်ငံတို့ဘက်ကဒီကတ်လူမျိုးစုဒေသတွေမှာအခုလိုလွတ်လပ်ရေးပေးဖို့ကန့်ကွက်ထားတဲ့ကြားကလူ့အရေးယူဖို့အတွက်အများစုထောက်ခံကြဖို့ရှိနေတယ်လို့ခမန်းချက်တွေထွက်ပေါ်နေပါတယ်။အီရတ်နိုင်ငံအရှေ့မြောက်ပိုင်းမှာတဝက်တစ်ပြက်ကိုပိုင်ဥချွေရထားတဲ့ဒီကပ်ဒေတာရဲ့သမရမတ်ဆစ်ဘာဇန်နီက၅သန်းအရေးအတွက်ရှိတဲ့ဆန္ဒမဲပေးနိုင်သူတွေကိုငြိမ်းချမ်းစွာဆန္ဒမဲပေးကြဖို့တိုက်တွန်းထားပါတယ်။ဒီကပ်ဒေတာမျိုးတော့အာဘယ်မှာမနေ့တနင်္ဂနွေနေ့ကသတင်းစာရှင်းလင်းပေးလိုက်ရမှာသမရဘာဇန်နီကအရင်ခါသီးတဲ့အတွေ့အကြုံတွေကိုထပ်မခံစားရအောင်လူ့အရေးယူမှဖြစ်မယ်လို့သူတို့ဆုံးဖြတ်ထားတယ်အီရတ်နဲ့တွဲနေကြတာကဆုံးရှုံးမှုတွေသာကြုံခဲ့ရတယ်။အခုအချိန်တိုင်းဆက်မသွားချင်တော့ဘူးလို့ထုတ်ပြောခဲ့ပါတယ်။ဒီလူထုဆန္ဒခံပွဲတရားဝင်ရလက်ကတော့နက်ဆန်အင်္ဂါနေ့မှာကြီးညာမှာဖြစ်ပါတယ်။ဒီရလက်မှာလူ့လက်ရည်ယူဖို့ဘက်ကအနိုင်ရခဲ့ရင်တောင်ချက်ချင်းလူ့လက်ရည်ကြီးညာဖို့အနေထားမရှိသေးပဲတည်ထောင်ခွင့်နေနိုင်ဖို့ညှိနှိုင်းဆွေးနွေးမှုတွေအတွက်ပထမအဆင့်ကိုစတင်ဖို့သာရှိပါသေးတယ်။ကတ်ဒေတာသမရဘာဇန်နီကဒီလူထုဆန္ဒခံပွဲပြီးရင်ကတ်ဆိုးရအနေနဲ့အီရတ်ရာရှိတွေနဲ့နေဆက်သတ်မှတ်ရင်းတဘာဝရင်းမြစ်ခွဲဝေရင်လည်းလွတ်လပ်ရေးကြီးညာဖို့အချိန်စရာတစ်နှစ်နှစ်နှစ်တန်းဒီစတာတွေစတင်ဆွေးနွေးဖို့ရှိတယ်လို့ထုတ်ပြောထားပါတယ်ခင
်ဗျာ။ UAB ကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်မှာဒီကနေ့အစုလိုက်အပြုံလိုက်မြုပ်နှံခံထားရသူ18ဦးတို့ရဲ့ရုပ်အလောင်းတွေကိုထပ်ပြီးတော့တွေ့ခဲ့ရတာကြောင့်နှစ်ရက်တာအတွင်းမှာပဲတည်ဆုံးသူ45ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိတာဖြစ်ပါတယ်။မောင်နှမ်းမြို့နယ်ရဲဘော်ကြီးရွာမှာအစုလိုက်အပြုံလိုက်မြုပ်နှံခံထားတဲ့နေရာနှစ်ခုကနေမနေ့တုန်းကလည်းတည်ဆုံးသူ28ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိထားတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ခဲ့တာပါ။မနေ့တနင်္ဂနွေနေ့ကတွေ့ရှိခဲ့ရတဲ့တည်ဆုံးသူတွေထဲမှာတော့အမျိုးသမီး20နဲ့အမျိုးသား10ဦးလို့ဖြစ်ပြီးဟိန္ဒူဘာသာဝင်တွေဖြစ်တယ်လို့အစိုးရသတင်းမှာဖော်ပြပါတယ်။ဒေသခံတွေရဲ့ပြောဆိုချက်ကိုကိုးကားပြီးအစိုးရသတင်းရဲ့အဆိုအရတော့ရဲဘော်ကြီးရွာကိုဩဂုတ်လ25ရက်နေ့က ARS အစွန်းရောက်အကြမ်းဖက်သမား300လောက်ရောက်လာပြီးအမျိုးသားအမျိုးသမီး100လောက်ကိုဖမ်းခေါ်သွားတဲ့အကြောင်းအဲ့ဒီနောက်မှာတော့အမျိုးသားအမျိုးသမီးတွေကိုတတ်ဖြတ်တဲ့အကြောင်းနောက်အမျိုးသမီး10ဦးကိုတော့အစ္စလမ်ဘာသာကိုပြောင်းခိုင်းပြီးဘင်္ဂလားဒေ့ရှ်ဘက်ကိုခေါ်သွားတဲ့အကြောင်းအစိုးရသတင်းမှာဖော်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံတာမိုင်းတနစီပြည်နယ်ကဖျားချောင်းတစ်ခုမှာမနေ့ကဝတ်ပြုပွဲပြီးပြီးချင်းပါပဲမြန်မာဖို့စစ်စနသမားတူလက်ထက်စနသမားတူကဝင်ရောက်ဖြစ်ခဲ့တာကြောင့်လူတူတည်ဆုံးပြီး9ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ပြည်နယ်မြို့တော် Nashville နဲ့16မိုင်ကွာလောက်မှာရှိတဲ့လူတူမများတဲ့ Antrak မြို့လေးက Barnes Chapel Church of Christ ဖျားချောင်းကားရက်ထားရနေရာမှာရှိတဲ့မြို့သမီးတူကိုစနသမားကတည်တဲ့အထိဖြစ်ခဲ့တယ်လို့ Metro Nesbe Yetana, Jogonyaga, Jovale, Elina Maro, Tanatamaha, Piajang Lego Wimbi, Piajang Deo Ladrigo, Satin, Tikakevare, Piajang Ejuga, Tanatamago, Wenoyama, Tanatine, Tukangia, we met Tanatamaha, Tuatu, Bebe Yongo, Matima Beb, Jamie Mikelelu, Metro Nesbe Yetana, Jogonya, Don Aranga, Suvale, Tanatamaha, Athena Sangane, Emmanuel Gigida, Sam Chibi, Sudan Gani, American Piran Sudago, Tankoa, Kuza Chakunema, Lioni Tanketu Chetalo, American Matiawa and Poman, Tanguin Yata to Lepsibare, to our, as you know, the Piaja Malaya, what you get with Chetelo Yaga Piovare, Tanatama Samsango, Lashi Tizanra Seo, Makutamu Pini Abi, Tugo, Luther Mune, the Aspeso, the Machabarekna.
Philippine and Dwin Seo to ye, mean you now yet up for ye, Muya types and Ningi Yet Dwin, said all that with this almost in India, Bossi Su Dora, Tajare Luruga. သမရအပေါ်မှာဇက်တိုက်ဆိုသလိုဆန္ဒပြနေကြပါတယ်။ဒါပေမဲ့လည်းသမရတူတာဒေတာဝန်ယူပြီးနောက်59လတာတက်တန်အတွင်းပို့ပြီးတော့ဘေးကင်းလုံခြုံမှုရှိလာတယ်လို့ခံယူကြတဲ့ဖိလစ်ပိုင်ပြည်သူအစည်းအဝေးတွေ့တွန်းလာနေတာကြောင့်သမရအပေါ်လူလူထောက်ခံမှုကခိုင်ခိုင်မာမာရှိနေအောင်မယ်လို့လည်းသုံးသပ်သူတွေကရှုမြင်ပါတယ်။မြို့တော်မနီလာမှာပြီးခဲ့တဲ့ကြာတာပြင်းကြီးက
လူပေါင်းထောင်နဲ့ချီပြီးတော့ဆန္ဒပြခဲ့တာဖြစ်ပါလေရှင်။ Nima Pekani, Bangladesh Peko, Asula, if you like, Twepi Lare, Ruinja, Muslim, Ria, Cheneha, Kabama, a Yeji song, a Yepo, Chene, Saint Yonne, Dilo, Doka, the Miasaya, Kula Tamaga, Mahamiji, Filippo Grandega, Manega, the Ripio Jalai Bare, Bangladesh Nesaga, Doka, the Scanrigo, Goreng Toya, Chishu Nere, Filippo Grandega, Cox Bazama, Trent, how to net race, or Mipio Jacharigo, my engine and Gakano, Timbia Tavare.
Doka de Nyasaya, Kulatamaga Mahaminji, Filippo Grandiha, Bangladesh a shade down by Rohingya Doka de Scandi Shiago, Seniniga Satin, Yoshigerawa, Tukorai Doka de Rine, Dreso, Minyan Gerane Patalu, Meniga drained out to Ne, Dreso Yama, Akulu, Yotagebare.
I spoke to many
Kuba Yola de Doka de Nazun Nation of the Gabio Gabare. Turulu anire akuni itainda pamana ha mayong chinai laon alung alung ko miyabya ni rao chano aarti mire lu piyobya zi. Turu otwe alung lu anni bare. Chano piyoga zilu asa sa ye tan amu oka tin liore jamari songshamu apin nai zong adika a yeriji lu anni lagaro tin tin ne niya tangin shabu bebu be chipare.
Dati ogola nisangai ni nao pai trapdi lare. Nyamanenganga Rohingya Doka de Bangha, Le Ting Tong Tong Lao Shini Vilu, Duga Tamet, Dipu Yaja Gavare, Di Doka de Rie, Jo Bain Namaka, Sik Bain Sanya, Dinga Danjadriha, Adoligo Suyabi, Darigo Guzabu, Ninechi, Damima Pitelule, Mr. Grandiga Biovare.
Some of them have physical scars, wounds.
The Chosoyan Kanakurima Daya Danjadi Shinibi, Dariha, Duru Tomabiegin, and Nadia Pilau de Eti, Duru Kanzagaraba. Tapi macam tu tu yang nolong dia. Se itu ni mah tesang lara si pensan ya dah ada jadi ha. Nau ni nengai cara itu kuza bebo alung kakek balik me.
Doka dari tujuan ke arah ini ha. Kula temaga doka de pi temat tarik ini terdah. Bobi soyan ni lelu Filippo Grandiga aku lupa wale.
The stories that we have heard.
Jenaru jaga arah jumpa mu upi pi di ha. Tegak ku jauh siapa kampi.
วันนี้เจ้ากวยเสียแล้วก้าวมาเลยตรุฤดูโดขะเตรีဖြစ်ကျွန်တော်တို့တတ်မှတ်ချက်တွေတောင်သူတို့အခြေအနေဟာအလွန်ဆိုးပါတယ်ဒါကြောင့်နိုင်ငံတကာရဲ့အကာအကွယ်ပေးမှုကိုသူတို့ခံစားရပါတယ်ဒါပြင်အခုလိုဒုက္ခတွေတွေအစုလိုက်အပြုံလိုက်ထွက်ပြေးရတဲ့အကြောင်းရင်းဟာအကြမ်းဖက်မှုတွေကြောင့်ဖြစ်ပြီးဒီအကြမ်းဖက်မှုတွေကိုချက်ချင်းအမြန်ဆုံးရပ်ဆိုင်ဖို့ကုလသမဂ္ဂမဟာမင်းကြီးကမြန်မာအစိ ဆိုင်ထားတယ်လို့တိကျတဲ့သတင်းပတ်အတွင်းပြောကြားခဲ့ပါတယ်ရှင်
ရရှိမြတ်မြတ်ဒီခိုင်ပြိပခါကြောင့်ဒုက္ခခံစားနေရသူတွေဒုက္ခတွေတွေကိုနိုင်ငံတကာအကူအညီတွေပေးတဲ့နေရာမှာရခိုင်ဒေသတွင်းမှာရှိတဲ့လူမှုအတိုင်းဝန်းအားလုံးအတွက်မြတ်မြတ်တတဖြစ်စေဖို့လိုလားတယ်လို့မြန်မာတာဝန်ရှိသူတွေဘက်ကပြောနေပါတယ်။၎ နိုင်ငံတကာအကူအညီတွေရခိုင်ပြည်သားကိုလွတ်လွတ်လပ်လပ်နဲ့မျှတတပေးနိုင်ဖို့အတွက်အခြေအနေတကယ်ရောရှိရလား။နောက်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုအထောက်အပံ့တွေပေါ်မှာဘယ်လိုသဘောရပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစည်းအဝေးမှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရရှိတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါပေမဲ့ကိုယ့်ရဲ့အမြင်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြပါမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။မနေ့ဖြန်အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကနေတင်လာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။အမေရိကန်နိုင်ငံကအာကစားပွဲတွေမတိုင်ခင်နိုင်ငံတော်တချင်းတည်ဆိုတဲ့အခါမှာအာကစားသမားတချို့ကဒူးထောက်ကန့်ကွက်တာနဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့ပြောကြားချက်ကိုလက်မခံကြောင်း NFL လို့ခေါ်တဲ့အမေရိကန်အမျိုးသားဘောလုံးပွဲကစားသမားတွေနီးပြတွေနဲ့အသင်းပိုင်ရှင်တွေကတညီတညွတ်တဲ့ဖော်ပြလိုက်ပါတယ်။တင်းနှင်းတွေနေကကစားခဲ့တဲ့ပွဲတွေအတွင်းကစားသမားအတော်များများကဒူးထောက်ခဲ့ကြပါတယ်။တချို့အသင်းပိုင်ရှင်တွေနဲ့နီးပြတွေကလည်းသူတို့ရဲ့ကစားသမားတွေနဲ့အတူလက်ချင်းချိတ်ပြီးတသားတည်းရှိတယ်ဆိုတာကိုပြသခဲ့ကြပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံတော်တချင်းတည်ဆိုချင်းအတွင်းဒူးထောက်တာဒါမှမဟုတ်တခြားကန့်ကွက်တဲ့အပြုအမူတွေဟာတင့်တော်သလားဆိုတာနဲ့ပတ်သက်ပြီးအမေရိကန်တွေကြားမှာလည်းသဘောထားတွေကွဲနေပါတယ်။ VOA သတင်းထောက်ဆလာတီစာဟုတ်ရဲ့သတင်းဆောင်မကိုကိုရရနိုင်ကပြောပြပေးမှာပါ
။တနင်္ဂနွေနေ့ကဆန္ဒပြတာတွေကတော့လန်ဒန်မှာကစားတဲ့ Baltimore Ravens နဲ့ Jacksonville Jaguars ရဲ့ပွဲမှာစတင်ခဲ့တာဖြစ်ပါတယ်။ Wembley ကွင်းမှာ American နိုင်ငံတော်တချင်းကိုစပြီးတော့တည်ဆိုတဲ့အချိန်မှာတချို့ကစားသမားတွေကဒူးထောက်ပြီးတချို့တွေကတော့လက်ချင်းချိတ်ခဲ့ကြပါတယ်။အမေရိကန်နိုင်ငံတဝမ်းမှာကစားတဲ့ပွဲတွေမှာလည်းဒီလိုမျိုးတွေတွေ့ကြရပြီးတော့ကစားသမားတွေနီးပြတွေနဲ့တချို့အသင်းပိုင်ရှင်တွေကတသားတည်းရက်တည်ပြီးတော့သမ္မတထရမ့်ရဲ့ဝေဖန်မှုကိုတုံ့ပြန်ခဲ့ပါတယ်။သမ္မတထရမ့်မှာပြီးခဲ့တဲ့တောက်ကြနေ့ကအဲလဘားမားပြည်နယ်မှာပြောကြားခဲ့တဲ့မိန့်ခွန်းအတွင်းမှာကစားသမားတချို့ကိုတိုက်ခိုက်ခဲ့ပါတယ်
။ Would you love to see one of these NFL owners when somebody disrespects our flag?to say get that son of a bitch off the field right
and after the invasion the yog ကျွန်တော်တို့အလံကိုမလေးမစားလုပ်နေတဲ့သူတယောက်ကိုဆဲဆိုချိန်မောင်းပြီးတော့ကွင်းထဲကနေခုချက်ချင်းထွက်ဖို့ပြောတာမင်းတို့အသင်းကနေထုတ်တယ်ဟွာဆိုပြီးပြောတာခင်ဗျားတို့မမြင်ချင်းကြားဘူးလား
အမေရိကန်နိုင်ငံတော်တချင်းတီဆိုစင်မှာမတ်တက်မရက်ပဲနိုင်ငံတော်အလံကိုမလေးမစားလုပ်တဲ့ကစားသမားတွေနဲ့ပတ်သက်ပြီးတော့သမားထရမ့်ကအဲ့လိုတုံ့ပြန်ခဲ့တာဖြစ်ပါတယ်စနေနေ့ကတော့သမားထရမ့်ဟာအမေရိကန်ကအခုနှစ် NBA Basketball ChampionGolden State Warrior အသင်းကိုအင်ဗီဒေါ်ကိုလာဖို့ဖိတ်ခေါ်တာကိုပြန်ပြီးတော့ဖျက်ခဲ့ပါတယ်။ Golden State Warrior အသင်းကနာမည်ကြီးကစားသမား Stephen Curry ကသူ့ရဲ့ဖိတ်ကြားချက်ကိုလက်ခံဖို့တွန့်ဆုတ်နေတဲ့အတွက်ပြန်ဖျက်လိုက်တာဖြစ်တယ်လို့ပြောပါရယ်။ Stephen Curry ဟာသမ္မတ Trump ကိုဝေဖန်တဲ့သူလည်းဖြစ်ပါတယ
်။ My stance is the same as it was yesterday and even kind of cemented even further but
ကျွန်တော်ရဲ့ယက်တီချက်ကတော့မနေ့ကအတိုင်းပါပဲ။ကျွန်တော်တို့နိုင်ငံမှာဖြစ်နေတာတွေအထူးသဖြင့်သမ္မတတရားဖြစ်နေကိုစားပြုပြီးတော့လုပ်နေတာတွေကကျွန်တော်တို့အတွက်အန္တရာယ်များပြီးထိခိုက်စေပါတယ်
။ကစားသမားတွေနဲ့ရွေးကောက်ခံကိုယ်စားလှယ်တွေတာဝန်ရှိသူတွေကြားနိုင်ငံရေးရသဘောမတူတာတွေကွဲပြားတာတွေရှိခဲ့ပေမဲ့တခါမှအခုလိုအခြေအနေမျိုးမကြုံဘူးလို့ Golden State Warrior အသင်းရဲ့နီးပြား Steve Kerr ကပြောပါတယ
်။ I thought yesterday his comments about the NFL players was as bad as anything he has said to this point.
And NFL ကစားသမားတွေနဲ့ပတ်သက်ပြီးတော့သူတောက်ကြနေရပြောတာခုချိန်ထိသူတခြားပြောခဲ့တာတွေလိုပဲဆိုပါတယ်တကယ်ကိုဆိုပါတယ်သူပြောနေတာကရဲတွေရဲ့ရက်ဆက်ကြမ်းကြုတ်မှုတွေလူမျိုးရေးခွဲခြားတာတွေလူမျိုးရေးအယမညီမျှမှုတွေနဲ့ပတ်သက်ပြီးတော့ငြင်းညာစွာဆန္ဒပြနေကြတဲ့လူငယ်တွေပ
ါ Washington DC ရဲ့မြို့တော်ဝန် Mario Bowser ကတော့ညီမချင်းမတူကွဲပြားခြင်းနဲ့အားလုံးပါဝင်နိုင်တယ်ဆိုတာကိုပြသတဲ့အနေနဲ့ Golden State Warrior အသင်းကိုဝါရှင်တန်မြို့တော်ကိုလာရောက်ဖို့ဖိတ်ခေါ်လိုက်ပါတယ်။ဒါပေမဲ့အမေရိကန်တွေကြားမှာတော့အမြင်တွေကတော့အမျိုးမျိုးကွဲနေပါတယ
်။ I agree with the president. Maybe not the way he said it, but
ကျွန်တော်ကတော့သမရနဲ့သဘောတူပါတယ်။သူပြောတယ်လို့တော့မဟုတ်ဘူးပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့အနေနဲ့အလန်တော်ကိုပိုးပြီးတော့လေးစားသင့်ပါတယ
်။ We have a first amendment in this country and I think that allows people to express
ကျွန်တော်တို့နိုင်ငံမှာ first amendment လို့ခေါ်တဲ့အမေရိကန်ဖွဲ့စည်းပုံပထမအကြိမ်ပြင်ဆင်ချက်ရှိပါတယ်။အဲ့ဒီပြင်ဆင်ချက်ကလူတွေကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေးထားပါတယ်။
ဒီနိုင်ငံတော်တချင်းစီဆိုတဲ့အချိန်မှာဒူးထောက်ပြီးကန့်ကွက်တာကို NFL က American ဘောလုံးသမား Colin Kaepernick ကမနစ်ကစတင်ခဲ့တာဖြစ်ပါတယ်။သူဟာပြီးခဲ့တဲ့ຫນွေဥပောက်ရာသီမှာအသင်းနဲ့စာချုပ်တရံကုံသွားခဲ့ပြီးတော့အဲ့နောက်ပိုင်းကစပြီးတော့သူ့ကိုဘယ်အသင်းကမှခေါ်ယူခြင်းမရှိသေးပါဘူးခင်ဗျာ
။ကိုရရင်တင်ပြသွားတော့ပါရှင်။ခုတော့စိုက်ပျိုးရေးဆိုင်ရာသတင်းဆောင်မှာပဲဆက်ပါမယ်။ ဥရုယာသည်ပြောင်းလဲမှုကိုတားဆီးကကင်တွယ်နိုင်တဲ့အနည်းလမ်းမျိုးရှိပါတယ်။ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လွှတ်မှုကိုရပ်ပစ်တာဒါမှမဟုတ်လျှော့ချတာမျိုးပါ။ဒါမှမဟုတ်လဲပြောင်းလဲလာတဲ့ယာသည်ဥရုနဲ့အသားကြောင်ကြိုပမ်းကြတာတွေဖြစ်ပါတယ်။လာမယ့်အနှစ်80အတွင်းအဲ့ဒီအခြေအနေမျိုးလုံးနဲ့ရင်ဆိုင်ရမယ့်အလားအလာတွေလည်းရှိနေပါတယ်။အမေရိကန်ပြည်ထောင်စုက6တွေ့တဲ့ပြည်နယ်တွေဖြစ်တဲ့ Texas နဲ့ California မှာတော့ယာရီဥတုပြောင်းလဲမှုနဲ့တဟဆာသာကြမဲ့ကောက်ပဲသီးနှံတွေစိုက်ပျိုးနိုင်မယ့်နေရာတွေကိုသုတေသနပညာရှင်တွေကစတင်ရှာဖွေနေပါတယ်။ဒီအကြောင်း VOA သတင်းထောက် Kevin Notch ရဲ့သတင်းဆောင်ပါကိုဆက်ပြီးတော့တင်ပြလိုက်ပါရစေ။ဥရုယာသည်ပြောင်းလဲမှုကိုလူတွေစဉ်းစားကြတဲ့အခါဆိုးဝါးပြင်းထန်လို့နဲ့မုန်တိုင်းတွေနဲ့ရေကြီးရေလျှံနေတဲ့အနာဂတ်ကိုသာမြင်အောင်ကြပါရစေ။ဒါပေမဲ့လည်း Texas နဲ့ California ပြည်နယ်ကသိပ္ပံပညာရှင်တွေဟာမုန်တိုင်းတွေရေကြီးရေလျှံမှုတွေနဲ့ပါတဲ့အနာဂတ်အတွက်ပြင်ဆင်နေပါတယ်။တောင်ကယ်ရိုလိုင်းနားတက္ကသိုလ်ပါမောက်ခ Sarah Fierkins က Skype ကနေတဆင် VOA ကိုအခုလိုပြောပါတယ်
။ It's always a challenge having enough water for plants to grow.
ပြည်နယ်ကြီးထွားမှုတွေလုံလောက်တဲ့ရေလုံလောက်ရဖို့ဆိုတာအများကြီးခက်ခဲနေမယ့်ကိစ္စပါ။အထူးသဖြင့်နှစ်တွေနဲ့ချီပြီးတော့၆တွေ့နေတဲ့ဒေသတွေမှာပေါ့။ဒါကြောင့်မလို့မိုးကောင်ရေရှားတံကိုပို့ပြီးတော့ခံနိုင်ရည်ရှိတဲ့သီးနှံတွေဘလို့စိုက်ပျိုးမလဲဆိုတာကြိုးပမ်းဖို့အတွက်ဖြစ်လာတာပါ။
အပူချိန်ညှင်းလေးလေးရှင်ွက်ပြန်မှုများလေးလေးဖြစ်တာကြောင့်လူတိုင်းသုံးဆွဲနိုင်တဲ့ရေပမာဏအနည်းသွားမဲ့အလားအလာတွေဖြစ်လာစေတယ်လို့ Fierkins ကပြောပါတယ်
။ So here we're looking at these wheat varieties and they have been bred.
တကယ်ပြင်းလို့၆တွေ့ရဲ့ဒေတာတွေမှာကောင်းကောင်းစိုက်ပျိုးလို့ရအောင်ဆိုရင်တော့ဟောရီကဂျုံအမျိုးသားပေါင်းစုံကို10နှစ်ကျော်လေ့ကျင့်ပြီးတော့ပြောထားပါတယ်။ဒီထက်ကဂျုံမျိုးစား10ခုက6တွေ့ရဲ့နေရာ၊ခြားနားတဲ့နေရာဒေသ၊မတူတဲ့မြေစီလွှာတွေနဲ့ကွဲပြားတဲ့ရာသီဥတုတွေမှာစရင်ပို့ပြီးအလုပ်ဖြစ်ပါတယ်
။ Fierkins နဲ့သူ့ရဲ့အဖွဲ့လိလာတွေ့ရှိလိုက်တာကတော့အပူချိန်မြင့်လာရင်ဒါမှမဟုတ်အပင်တွေရေမရရင်တည့်ရက်ဒီပေါ်မှာသဘာဝဖျောင်းတွေကိုထုတ်လုပ်ပါတယ်။တည့်ရက်ဒီပေါ်မှာဖျောင်းတွေများလေလေတစ်ပင်ထဲမှာရေဓာတ်တရှိခံလေလေဖြစ်ပါတယ်။Fierkins ကအခုလိုဆက်ပြောပါရစ
ေ So at the higher and drier location when we grow the same crops tend to
ခုပြောထားတဲ့အမျိုးအစား10ခုကိုပဲပို့ပြီးတော့မြေမြင့်တဲ့ပြင်မြင့်ပြီးတော့ပို6တွေ့တဲ့နေရာတွေမှာစိုက်ရင်တော့သူတို့အားလုံးဖျောင်းတွေပို့ပြီးတော့ထုတ်လုပ်နိုင်ပါတယ်ပို့ပြင်း6တွေ့တဲ့နေမှာနှကန်းဤအစီကိုစိုးသလိုပေါ့နော်ပို6တွေ့တဲ့ဒေတာတွေမှာဆိုရင်ဒီတစ်ပင်တွေကသူတို့ရဲ့အရွက်တွေပေါ်ကိုဖျောင်းတွေပို့ပြီးတော့ထုတ်လုပ်ပေးထားတာပါ
သူတေသနာပညာရှင်တွေကသူတို့စံသတ်ထားတဲ့ဂျုံတွေကိုရေ25ရာခိုင်နှုန်းလျှော့ပေးပြီးတော့စိုက်ပျိုးနိုင်ခဲ့ပါတယ်ဒီခါမှာတိရွတ်တွေကိုအုပ်ထားတဲ့ဖျောင်းတွေဟာကာဗွန်ဓာတ်ငွေတွေကိုလည်းထိန်းထားနိုင်ကြတာကိုအံ့ဩစရာတွေ့ရှိလာရပါတယ်
။ If we can double the waxiness of plants it might actually
ကတိလည်းကထုတ်တဲ့ဖျောင်းကိုနှစ်ဆတိုးနိုင်တော့သူကမြေကြီးလွားတဲ့ကာဗွန်ဓာတ်ကိုလည်းတကယ်ပဲတည်တံ့ခွဲထုတ်ပေးနိုင်ပါတယ်
။အနာဂတ်ကာလမှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေတိတ်များလာနိုင်တယ်လို့ရှင်းမလုံးလောက်မှုတွေလည်းရှိလာနိုင်တာကြောင့်သူတေသနာပညာရှင်တွေရဲ့ဒီတွေ့ရှိချက်ဟာအစ်စ်ရလိုက်တဲ့အကျိုးအမြတ်တစ်ခုလည်းဖြစ်ပါတယ်ရှင်။ပြည်အေကနေတနင်္လာနေ့ညနေခင်းအစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုခီးသွားလုပ်ငန်းရှင်များအသင်းရဲ့အဆိုအရနိုင်ငံတကာခီးသွားလုပ်ငန်းအချိန်တိုးမြင့်လာနေတဲ့အချိန်မှာအမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်ကြတဲ့သူတွေနေပါသွားပါတယ်။အမေရိကန်ပြည်ထောင်စုကိုလူတွေတိတ်မလာကြတော့တာဟာထရမ့်အဆိုအရရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကြောင့်ဖြစ်တယ်ဆိုပြီးတချို့ကမ္ဘာလှည့်ခီးသွားလုပ်ငန်းအေဂျင်စီတွေကပြစ်တင်ဝေဖန်ပါတယ်။ VOA သတင်းထောက် Kevin Notch ရဲ့သတင်းဆောင်ပါကိုပဲရှာဖောင်းကပြောပြထားပါတယ်။
California Hollywood ရက Rodeo Drive ဟာဆိုရင်ဇင်ကန်လို့ကောင်းတဲ့ပစ္စည်းကောင်းတွေရှိတဲ့နေရာတစ်ခုဖြစ်နေချမ်းသာတဲ့နိုင်ငံတကာကခီးသွားဧည့်သည်တွေကိုအမြဲတမ်းဆွဲဆောင်စေတဲ့နေရာတစ်ခုပါဒါပေမဲ့လည်းမကြခင်ကာလတွေအတွင်းလာရောက်လည်ပါကြတဲ့ဧည့်သည်တွေနေပါလာနေပြီးအထူးသဖြင့် Arab နဲ့ Muslim ခီးသွားဧည့်သည်တွေနေပါသွားတာပါBeverly Hills ခီးသွားဧည့်သည်စုံစည်းရာဌာနက Julie Wagner ကအခုလိုပြောပါတယ
် Got a lot of people from the United States visiting us this summer.
ဒီနေရာဒီအတွင်းမှာအမေရိကန်ပြည်ထောင်စုကခီးသွားဧည့်သည်အတော်များများကျွန်မတို့လက်ခံရရှိတယ်အထူးသဖြင့်ဒီနေရာဒီမှာဆိုရင်အမေရိကန်ပြည်ထောင်စုအနောက်ခြမ်းကလူတွေကျွန်မတို့စီကိုအများအပြားလာရောက်လည်ပတ်ကြပါတယ်နိုင်ငံတကာကနေလာတဲ့ဧည့်သည်အ ਨੇ ချင်းတွေးရပေမဲ့အရှိအလေပိုင်းကလာတဲ့ခီးသွားဧည့်သည်လုပ်ငန်းကတော့တနည်းတစ်ပုံပြောင်းလဲလာနေတာကိုကျမတို့သတိထားမိပါတယ် ။တနည်းတစ်ပုံပြောင်းလဲလာနေတယ်ဆိုတာကဧည့်သည်တွေနေပါသွားတယ်လို့သူမဆိုလိုတာပါ
။ We're seeing smaller groups because a lot of the people who come from Saudi Arabia have big families
အခုဆိုရင်လာရောက်ကြတဲ့ဧည့်သည်အဖွဲ့ငယ်လေးတွေကိုပဲတွေ့ရတော့တယ်။ Saudi Arabia ကနေလာတဲ့ဧည့်သည်တွေဟာမိသားစုကြီးတော့သူတို့နဲ့အတူလိုက်ပါတဲ့အကူလုပ်သားတွေကလည်းအများကြီးပါကြပါတယ်။အခုပြည်ဝင်ခွင့်ကန့်သတ်မှုကသူတို့ရဲ့မိသားစုအကူလုပ်သားတွေကိုပါတက်ရောက်မှုရှိစေပါတယ်။ဒါကြောင့်ဒီအဖွဲ့တွေရဲ့လာရောက်လည်ပတ်မှုကအနည်းငယ်လျော့ကျသွားပါတယ်။အမေရိကန်ဒေါ်လာငွေပို့ခိုင်းလာတာကလည်းခီးသွားဧည့်သည်တွေကိုဥရောပနဲ့တွန်းပို့ပေးနေတယ်လို့ဖြစ်စေတယ်လို့ Julie Wagner ကပြောပါတယ်။
The euro is weaker. It's easier to go to France. It's much cheaper to go to France.
ယူရိုကပိုပြီးအားနည်းလာပြီးပြင်သစ်ကိုသွားရတာပိုပြီးတော့လွယ်ပါတယ်။ဒီဇိုင်နာတွေရဲ့အိမ်တွေရှိတဲ့အရက်ဌာနချုပ်လိုမျိုးဖြစ်တဲ့ပြင်သစ်လိုနေရာမျိုးမှာကုန်ပစ္စည်းဝယ်ယူတာပဲဖြစ်ဖြစ်ဝန်ဆောင်မှုအပိုင်းမှာပဲဖြစ်ဖြစ်ဈေးနှုန်းကပိုပြီးတော့တက်တာပါတယ်။ဒီလိုအသေးအဖွဲကိစ္စတွေကလည်းအကျုံးဝင်စေပါတယ်။
ဒါပေမဲ့အရှိအလေပိုင်းကခီးသွွားဧည့်သည်တွေသာမကဘေကျင်းမြို့ကနေရှန်ဟိုင်းမြို့ထိတရုတ်လူမျိုးတို့ရဲ့ခီးသွွားလုပ်ငန်းကလည်းကယ်လီဖိုးနီးယားတောင်ပိုင်းခီးသွွားလုပ်ငန်းအတွက်အဓိကအစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ဂျူလီဝက်ဂနာက
I think there's a lot going on right now. You know, you have our political environment, you have a strong dollar.
အခုချိန်မှာဖြစ်နေတဲ့အကြောင်းအရာတွေကအများကြီးပါ။ကျမတို့ရဲ့နိုင်ငံရေးအခင်းကျင်းပြီးတော့ဒေါ်လာတွေခိုင်မာလာတဲ့အပြင် Emirates နဲ့ Saudi Arabia နဲ့ Qatar တွေကြားမှာဖြစ်နေတဲ့အပြန်အလှန်မကျေလည်မှုတွေဒါတွေအားလုံးကိုပေါင်းစပ်လိုက်တော့အခုလိုကွဲပြားတဲ့စီးပွားရေးအခြေအနေဖြစ်လာတယ်လို့ကျမထင်ပါတယ်။
ဒါပေမဲ့လည်းပြည်တွင်းခီးသွွားလုပ်ငန်းတိုးတက်လာတဲ့အတွက်အထောက်အကူအနည်းငယ်ဖြစ်စေတယ်လို့ဂျူလီဝက်ဂနာကပြောပါရယ
်။ We have a lot of traffic. Our hotels are full. I think the one thing that we're seeing
ကျမတို့မှာခီးသွွားဧည့်သည်အများပြားတော့ရှိပါတယ်။တဲခိုခန်းတွေကလည်းအပြည့်ပါ။တနည်းအားဖြင့်တော့စီးပွားရေးရောစက်မှုပိုင်းမှာအနည်းငယ်အပြောင်းလဲရှိလာနေတယ်လို့ကျမထင်ပါတယ်။နိုင်ငံတကာကနေလာကြတဲ့ဧည့်သည်ရာဂိုင်းနှုန်းအများပြားရှိခဲ့ခြင်းတို့ကတော့ပြည်တွင်းဧည့်သည်ရာဂိုင်းနှုန်းကနည်းပြီးအခုကျတော့အနည်းငယ်ပြောင်းပြန်ဖြစ်နေတာကိုတွေ့ရပါတယ်
။ဧည့်သည်တွေပိုတိုးလာအောင်အားထုတ်လှုပ်ဆောင်ချက်တစ်ခုဖြစ်နေယခုခါအဲ့ဒီဒေသအတွင်းမှာဈေးကွက်တစ်ခုကိုစတင်လှုပ်ဆောင်လာနေပြီးအဲ့ဒါကတော့ညနေအထိဖွင့်တဲ့ဆိုင်တွေပုံမှန်ထားရှိပေးတာပဲဖြစ်ပါတယ်ရှင်။
ရှာဖောင်ပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြီးပြီချင်ပါပဲ VOA ရုံမြင်သားကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 Jero ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်ခရော့ချန်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ငင်ထိုက်ကပြောပြပေးပါအောင်
ရှခိုင်းပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်မှာအစုလိုက်ပြုံလိုက်မြုပ်နှံခံထားသူ18ဦးတို့ရဲ့ရောလောင်းတွေထပ်ပြီးတော့တွေ့ကြရတာကြောင့်နှစ်ရက်တာအတွင်းသေဆုံးသူ45ဦးရဲ့ရောလောင်းတွေရှာဖွေတွေ့ရှိတာဖြစ်ပါတယ်။မောင်တော်မြို့နယ်ရဲဘော်ကြီးရွာမှာအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာနှစ်ခုကနေမနေ့တုန်းကလည်းသေဆုံးသူ28ဦးရဲ့ရောလောင်းတွေကိုတွေ့ရှိရတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ထားပါတယ်။မနေ့တနင်္ဂနွေနေ့ကတွေ့ရှိခဲ့ရတဲ့သေဆုံးသူတွေထဲမှာတော့အမျိုးသမီး20နဲ့အမျိုးသား10ဦးတို့ဖြစ်ပြီးဟိန္ဒူဘာသာဝင်တွေဖြစ်တယ်လို့အစိုးရသတင်းမှာဖော်ပြထားပါတယ်ရှင်။နိုင်ငံ10ခုတို့ကခီးသွွားတဲ့အမေရိကန်ပြည်ထောင်စုတွင်ဝင်ရောက်ခွင့်ကန့်သတ်ချက်တွေပြဋ္ဌာန်းလိုက်တဲ့ခီးသွွားလာခွင့်တားမြစ်မှုပြင်ဆင်ချက်ကိုမနေ့တနင်္ဂနွေနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ဒီကန့်သတ်ချက်တွေကအောက်တိုဘာလ18ရက်နေ့မှာစတင်တက်ရောက်မှာဖြစ်ပြီးချက်၊အီရန်လီဗီးယားမြောက်ကိုရီးယားစီးရီးယားဗင်နီဇွဲလားနဲ့ယီမန်နိုင်ငံတို့ကပြည်သူတွေအပေါ်တက်ရောက်မှုရှိမှာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာအမျိုးသားဘော်လုံးအားကစားအဖွဲ့ချုပ်ကရာနဲ့ချီတဲ့ကစားသမားတွေနှီးပြတွေနဲ့အသင်းပိုင်တွေကသမ္မတဒေါ်နယ်ထရန့်ပြောဆိုခဲ့တာကိုစန့်ကျင်ပြီးဘော်လုံးပွဲအစနိုင်ငံတော်တချင်းဆိုစင်မှာဒူးထောက်ဆန္ဒပြခဲ့ကြပါတယ်။NFL လို့ခေါ်အတူကောက်ခေါ်တဲ့ဒီဘောလုံးအဖွဲ့ချုပ်အနေနဲ့မနေ့တနင်္ဂနွေနေ့ကဘောလုံးပွဲအစနိုင်ငံတော်တချင်းဆိုရမှာပုံမှန်လုပ်နေကြမတ်တက်ရအယူအသေးပေးရတာမျိုးမလုပ်တော့ဘဲဒူးထောက်လက်ချင်းချိတ်ပြီးလူနည်းစုတွေအပေါ်ခွဲခြားမှုတွေကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်
။တရင်အချင်းချုပ်ကမတင်ရထိုက်ကကြေညာပေးခဲ့တော့ပါဒီကနေ့ညနေစီစဉ်ထုတ်လို့ရင်မှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝက်နာရောဘတ်ဖြစ်ပါတယ် VOA American အတန်းညာဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ50 kHz 9.55ရောကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါသာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လမ်းပါစေရှင
This program has come to you from the Voice of America, Washington.